ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Sharana Bagana ရဲ့မြန်မာပြည်ခရီးစဉ်ဟာပြဿနာတွေပြည်လဲစေဖို့အားရလောက်အောင်စွမ်းဆောင်နိုင်ခြင်းမရှိသေးဘူးလို့အကြက်ခတ်တချို့ကသုံးသပ်ကြပါတယ်။ Miss Christine Sharana Bagana ဟာသူ့ရဲ့ခုနှစ်ကြိမ်မြောက်မြန်မာနိုင်ငံခရီးစဉ်အတွင်းအစိုးရအဖွဲ့ဝင်ဝန်ကြီးတချို့နဲ့တွေ့ဆုံခဲ့ပြီးတိုးတက်ဆုပ်ယုပ်မှုအခြေအနေတွေကိုကြားနာဆွေးနွေးခဲ့ပါတယ်။ဒီအကြောင်းကိုညံဝင်းအောင်ကပြောပြမှာပါရှင်။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ် Miss Christine Bugana ဟာလက်တတော်မြန်မာနိုင်ငံကိုရောက်ရှိနေပြီးအစိုးရအဖွဲ့ဝင်ဝန်ကြီးတွေဖြစ်တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားရာရေးဝန်ကြီးဒေါက်တာဝင်းမြတ်အေးအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်အလို့သမားနဲ့လူဝင်မှုရေးရာဝန်ကြီးဦးသိန်းစွေနဲ့ပြည်ရေးဝန်ကြီးဒုဗိုလ်ချုပ်ကြီးကျော်စွေတို့ကိုစက်တင်ဘာ3ရက်4ရက်နေ့တွေမှာတွားရောက်တွေ့ဆုံခဲ့တာပါဒီလိုတွေ့ဆုံမှုအတွင်ပြောဆိုကြရမှာအထူးသဖြင့်ရခိုင်မြောက်ပိုင်းဒေသကထွက်ခွာသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံနေရခြားရာရေးဘယ်လိုပြင်ဆင်ထားသလဲဆိုတဲ့အခြေအနေနဲ့လုံခြုံရေးဆောင်ရွက်မှုအခြေအနေပြန်လာသူတွေနိုင်ငံသားဖြစ်ခွင့်ရရေးကိစ္စမှာ MV card လို့ခေါ်တဲ့နိုင်ငံသားစစ်စစ်ခံရမဲ့သူတွေကန်ဆောင်ရမဲ့တည်တည်ခံကပြထုတ်ပေးနေတဲ့အခြေအနေစတာတွေကိုဆွေးနွေးခဲ့ပါတယ် Miss Bugana ရဲ့မြန်မာပြည်ခရီးစဉ်ဟာခုနှစ်ကြိမ်မြောက်ရှိလာပြီဆိုပေမဲ့လက်တွေ့မှာထင်သာသလောက်အခြေအနေတွေတိုးတက်အောင်ဂျားဝင်ဆောင်ရွက်နိုင်ခြင်းမရှိသေးဘူးလို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်အာရှရေးရာဌာနရဲ့အငြင်းစားကတိကဥက္ကမောင်စောကသုံးသပ်ပါတယ်
။သူကတော့တနေ့တော့ကြိုးစားနေတာပဲ။သူတနေ့တော့သူလုံနေတာပဲ။ဒါပေမဲ့အခုတည်းကကတော့တိတ်ပြီးတော့ထက်ထက်ဝင်အောင်မြင်မှုတော့မတွေ့ရသေးဘူး။ဘယ်လိုချစ်တင်ကြောင့်ပြောနေလဲဆိုတော့ကိုဘက်ကနေဝိုင်းပြီးတော့အာရမုံမှုတာဗမာပြည်ကလူတွေဗမာပြည်ကလူတွေဗမာဘုရားဘာသာနဲ့ဗမာဆွေရနေနေဗမာစစ်တမ်းနဲ့နှိစက်လုံးထွက်ပြေးလာတာ။သူတို့ကို safe zone လုပ်ပြရမယ်ဆက်အော်လန်ကပိုပြီးကျေနေတယ်။ကျေနေတော့ဒီမျိုးသမီးဘယ်လောက်ပဲရိုးသားစီဖြစ်စီဘယ်လောက်ပဲလှုပ်ချင်စီဖြစ်စီပြောပါများနေရမိဆက်စားစကားအောင်ပါပဲ
။ဝန်ကြီးဦးကျော်တင်ကတော့နေရစွန့်ကွာထွက်သွားသူတွေပြန်လည်လက်ခံရေးကိစ္စမှာအာစာအကြမ်းဖက်အဖွဲ့ရဲ့ချင်းချောက်မှုရှိနေတယ်လို့ဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံကြားသဘောတူညီချက်အတိုင်းနေရပြန်လို့တဲ့ဒုက္ခသည်တွေဖြစ်ရမယ်သတ်မှတ်ပုံစံကိုဖြန့်ဝေဖြည့်ဆွက်ရမှာလုံထုံးလုံနီးအတိုင်းလိုက်နာမှုမရှိတာကပြဿနာဖြစ်နေရကြောင်း Miss Bugana ကိုရှင်းပြပါရစေ။ရင်ညာဒုက္ခသည်တွေအခုချိန်ထိမြန်မာနိုင်ငံတည်းပြန်ဝင်မလာနိုင်သေးတာဟာအဟံအတားနဲ့မလုံးပေးမှုတွေရှိနေပုံရတယ်လို့ကတိကဥက္ကမောင်စောကမြင်ပါရစေ
။ဒီအိတ်ဒုက္ခသည်ဆိုတဲ့လူတွေကျွန်တော်မြင်များကလည်းပညာမတတ်စာမတတ်သူတို့စာတော်သူတို့တတ်တာမဟုတ်ဘူး။သူတို့ဘာသာပြောစကားပဲတတ်တဲ့လူတွေ။အဲ့တော့မင်းတို့မပြန်နဲ့မင်းတို့မပြန်လို့ရှိရင်မင်းတို့ကိုယ်ပိုင်နိုင်ငံရမယ်ပြောနိုင်တယ်။နှစ်ကောင်ချီဟာလား။မင်းတို့မပြန်လို့ရှိရင်မင်းတို့ဒီတဲ့ကောင်းတဲ့နိုင်ငံကိုရောက်နိုင်တယ်။မင်းတို့ကောင်းလို့ရမပြန်လို့ရှိရင်ကောင်းကောင်းမွန်မွန်နေရမယ်ပြန်ရင်မင်းတို့ဒုက္ခရောက်မယ်အဲ့ဒါမျိုးတွေကိုအဲ့ဒါမျိုးလှုပ်ထားတဲ့အကြောင်းတွေသူတို့ယုံပြီးတော့မပြန်ဘူးလို့ကျွန်တော်ယူဆတယ
်ရခိုင်မြောက်ပိုင်းကထွက်ခွာသွားတဲ့ဒုက္ခသည်တွေနဲ့ပတ်သက်လာရင်ဘာတွေလှုပ်ဆောင်သင့်တယ်လဲဆိုတာကိုကိုဖီအန်နန်အကြံပေးကော်မရှင်အဖွဲ့ကအစည်းအဝေးခန်းစာထုတ်ပြန်အကြံပေးထားပေမဲ့ဒီအချက်တွေကိုမြန်မာအစိုးရကအတိအကျအကောင့်ထည့်ဖော်ဖို့ပြက်ကွက်နေသေးတာကြောင့်နိုင်ငံတကာနဲ့မြန်မာအစိုးရတို့ကြားတန်တမာရေးတင်းမာမှုတွေဆက်ရှိနေရတာဖြစ်ကြောင်းအမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေမောင်ကထောက်ပြပါရယ
်ဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်တွေပြန်လာဖို့ပြင်ဆင်ထားတယ်တရားမှပြောင်းမလာဘူးဆိုကြတဲ့ကအခုတို့လုပ်နေတဲ့ process တွေတို့ရဲ့ agreement တွေတခုမှဖြစ်မလာဘူးဆိုတာအဲ့ဒါတော့ထင်ရှားနေတယ်တို့ recommendation တွေရှိတယ်ပြန်လာလို့ရှိရင်ဒီလူတွေကိုဘယ်လိုဟလာနေထိုင်လုပ်ကင်စားတောင်းနိုင်ဖို့အတွက်သူတို့လည်းလုံခြုံရေးအာမခံချက်အတွက်သူတို့ရတင်ရထိုက်တဲ့ခွင့်ရေးအတွက်ဟိုကတောင်းထားတာရှိတယ်။ဒါပေမဲ့ကျွန်တော်ထင်တာကအဲ့ဒီအခုထွက်ပြေးသွားတဲ့ရိုဟင်ဂျာတွေကသူတို့ပြန်လာရင်သူတို့အရာအကြောင်းဆုံးကသူတို့ရဲ့လုံခြုံရေးအာမခံချက်ရှိမှသူတို့လည်းပြန်လာရဲမယ်။အခုကသူတို့မှဟိုကအာမခံချက်မှမပေးပဲ
။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချတာပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းထဲရောက်နေတဲ့ဟိန္ဒူဘာသာဝင်440ကျော်ပြန်လာလို့ပေမဲ့သူတို့ကိုအ мян ပြန်ပို့ပေးရေးအတွက်ဘင်္ဂလားဒေ့ရှ်ကိုတိုက်တွန်းပေးဖို့လိုတယ်လို့လဲဝန်ကြီးဦးကျော်တင်ကမစ်ဘူဂနာကိုပြောခဲ့တာပါအလို့သမားနဲ့လူဝင်မှုရေးရာဝန်ကြီးဦးသိန်းစွေကတော့ MV card ကန်ဆောင်သူတွေသတ်မှတ်ဒေသအတွင်းလွတ်လပ်စွာသွားလာနိုင်ကြောင်းနေရဆွန့်ခွာသွားသူတွေကိုပြန်လည်လက်ခံဖို့တောင်မျိုးလဝဲနဲ့ငကူရစခန်းတွေဖွင့်လှစ်ထားကြောင်းတုံ့ပြန်ပြောဆိုခဲ့တဲ့အပြင်မြန်မာအစိုးရအနေနဲ့ UNDP UNHCR တို့နဲ့လည်းပူပေါင်းဆောင်ရွက်နေကြောင်းပြောခဲ့ပါတယ်။မစ်ဘူဂနာကတော့ရခိုင်အရေးကိစ္စမှာအရေးပါတဲ့လွတ်လပ်စွာလှုပ်ရှားသွားလာခွင့်နိုင်ငံသားဖြစ်ခွင့်နဲ့လူညုံရေးဆိုင်ရာကိစ္စရပ်တွေကိုဆက်ပြီးကြိုးပမ်းဆောင်ရွက်ဖို့လိုအပ်နေသေးတဲ့အခြေအနေကိုအကြံပြုဆွေးနွေးခဲ့ကြောင်း အစိုးရပညာရေးဌာနရဲ့သတင်းထုတ်ပြန်ချက်တွေအရသိရပါပါတယ်ခင်ဗျာ